ဒီကနေ့အပြင်မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကအစ္စလမ်ဘာသာဝင်တွေအတွက်ဘာသာရေးအထွတ်မြတ်အစ်ပွဲတော်ကိုဆင်နွှဲကြတဲ့နေ့ဖြစ်ပါတယ်။ COVID-19 ကာယောဂါကာလအတွင်းမှာအစ်ပွဲတော်ကြောက်တာကြောင့်ကာယောဂါဆိုင်ရာအကန့်အသတ်တွေကြားကားပဲမွတ်စလင်တွေအနေနဲ့အစ်ပွဲတော်ကိုဆင်နွှဲကြရပါတယ်။မြန်မာအင်းဒီချင်းအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုပြန့်နှံ့ကူးစက်မှုရောကြောင့်မတော်သေးတာကြောင့်လူချင်းခောက်ခွာနေဖို့နှာခေါင်းစည်းနဲ့အကာအကွယ်တွေဝတ်ဆင်ဖို့တမတ်ချက်တွေအတိုင်းလိုက်နာပြီးအစ်ပွဲတော်ဆုတောင်းပွဲတွေလုပ်ကြပါတယ်။ယူဒီလီမျိုးတော်ကထင်ရှားတဲ့မူကာခစ်ကာလဂျမားမာဂျစ်ဘလီကြီးမှာဆိုရင်ဒီနှစ်ဝိပုသူအရေးအတွက်ဟာအရင်နှစ်တွေကတဲ့တိတိတသားကိုနည်းသွားပါတယ်။ဒါတော့မှပဲဝိပုဝဲလာတဲ့သူထောင်ပေါင်းများစွာရှိပြီးနှာခေါင်းစည်းတွေမျက်နှာအကာရံတွေဝတ်ဆင်ထားကြသလိုတူးနဲ့တူပွေဖက်နှုတ်ဆက်တာမျိုးကိုလည်းမလုပ်ကြပါဘူး။အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနဲ့ဆက်မှာတော့နှစ်ဖက်နယ်ကြားဆောင်တပ်ဖွဲ့တွေကြားနှစ်စဉ်အစ်ပွဲတော်နေမှာလုံနေကြအစဉ်အလာအတိုင်းမုတ်အချူတွေအပြန်အလှန်ဖလှယ်ကြပါတယ်။အိန္ဒိယနိုင်ငံရဲ့အိန္ဒိချင်းပါကစ္စတန်နိုင်ငံမှာလည်းမွတ်စလင်တန်းပေါင်းများစွာအစ်ပွဲတော်ကိုဆင်နွှဲကြပါတယ်။ဒီပွဲတော်ကာလမှာကိုဗစ်ရောဂါကူးစက်ဖို့အန္တရာယ်ပိုကြီးတာကြောင့်ဒီနယ်အစိုးရတွေအနေနဲ့အထူးသတိထားလို့ဆောင်ကြဖို့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကသတိပေးထားပါတယ်။အထူးသဖြင့်ကျွမ်းသွားဆေးတွေနဲ့ဝတ်ပြုစုတောင်းပွဲလုပ်တဲ့နေရာတွေမှာဗိုင်းရပ်စ်ပိုကူးစက်တာကိုတားဆီးရေးတင်းတင်းကြပ်ကြပ်လုံဆောင်ဖို့နှိုးဆော်ထားပါတယ်။လူရေတန်ပေါင်း210ကျော်ရှိတဲ့ပါကစ္စတန်နိုင်ငံဟာကမ္ဘာပေါ်မှာ6နိုင်ငံမြောက်လူရေအများဆုံးနိုင်ငံဖြစ်ပြီး69ရာခိုင်နှုန်းကမွတ်စလင်တွေဖြစ်ကြတာကြောင့်အင်ဒိုနီးရှားနိုင်ငံပြီးရင်ဒုတိယမြောက်မွတ်စလင်လူဦးရေအများဆုံးနိုင်ငံဖြစ်ပါတယ်။